'cause it only serves to make me more determined to achieve my final goal.
Women and girls in particular are targeted again and again and again. We see brutal
sexual ပြည်သူလုံငန်းမှာအတင်းအဓမ္မအခိုင်းခံရအတင်းအဓမ္မစနီးနှမြားတွေဖြစ်ရုံစားခံရလိမ့်ပိုင်းဆိုင်ရကြီးကျုံအဖြစ်အသုံးချခံရတာတွေအပါအဝင်တိတ်ရစ်ဆက်တဲ့လိမ့်ပိုင်းဆိုင်ရခေါင်းပုံဖြတ်မှုတွေကိုခန္ဒီကြရတယ်လို့ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကကုလသမဂ္ဂလုံခြုံရေးကောင်စီမှာမလ29ရက်နေ့ကကျင်းပခဲ့တဲ့ပြည်ပကဒေသတွေမှာလူကုန်ကူးမှုခေတ်သက်ရဲ့ကျွန်းစနစ် င်ရာညီလာခံမှာအခုလိုပြောသွားခဲ့တာဖြစ်ပါတယ်။ကမ္ဘာပေါ်မှာမြန်မာနိုင်ငံအပါအဝင်ဆီးရီးယား၊အာဖဂန်နစ္စတန်၊လီဘီးယား၊ဆိုမာလီယာအစရှိတဲ့ပြည်ပခန့်တွေရင်ဆိုင်နေရတဲ့နိုင်ငံတွေအပါအဝင်နိုင်ငံပေါင်း106နိုင်ငံတို့မှာလူကုန်ကူးခံရသူပေါင်း20တန်းရှိပြီးလူကုန်ကူးမှုကနေရာဇဝတ်ဂိုင်းတွေဟာနှစ်စဉ်ဒေါ်လာဘီလီယံ150ဝင်ငွေရှာလို့ရခဲ့ကြတယ်လို့လေကုလသမဂ္ဂကဆိုပါတယ်။ဒီနီလာကမှာကုလသမဂ္ဂဆရာမြန်မာအတ္တမကြီးဦးဟောက်တူစွမ်းနဲ့တယောက်ခဲ့ပါတယ်။မြန်မာနိုင်ငံမှာလူကုန်ကူးမှုပြဿနာကိုဖြေရှင်းနိုင်ဖို့တိုင်းရင်းနဲ့နှစ်ကိုင်းတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားပြည်ပခန့်တွေအဆုံးသတ်နိုင်ဖို့လိုအပ်ကြောင်းသူကပြောခဲ့ပါတယ်။
Cessation of conflict and building peace is one of the most important solutions to solve the problems of human trafficking.
လူကုန်ကူးမှုပြဿနာကိုဖြေရှင်းသည့်တွေနဲ့အရေးကြီးဆုံးကတော့ပြည်ပခန့်တွေဆုံးသတ်ရေးနဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့ပဲဖြစ်ပါတယ်။ဒီမိုကရေစီကျင့်သုံးနေတဲ့မြန်မာအစိုးရဟာအမျိုးသားပြည်လည်ရင်ကြားစေရေးနဲ့ငြိမ်းချမ်းရေးပေါ်ဆောင်ဖို့နိုင်ငံရဲ့အရေးကြီးတဲ့ဦးစားပေးလုပ်ငန်းတွေမှာထည့်သွင်းထားပြီးအဲ့ဒီဦးတည်ချက်အောင်မြင်စေဖို့လဲကြိုးပမ်းဖို့တန်ဖိုးတင်ခိုင်မာပါတယ
်။မြန်မာနိုင်ငံနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်လို့နိုင်ငံတကာစာချုပ်တွေကိုလက်မှတ်ရေးထိုးထားတာဖြစ်ပါတယ်။ရာဇဝတ်ဂိုင်းတွေနေဆက်ဖြတ်ကျော်ကျူးလွန်တဲ့ပြစ်မှုဆိုင်ရာစာချုပ်လူကုန်ကူးမှုတိုက်ဖျက်ရေးစာချုပ်အပြင်ရွှေပြောင်းခြေချသူတွေလူကုန်ကူးခံရမှုတိုက်ဖျက်ရေးစာချုပ်စသဖြင့်စာချုပ်တို့ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။2005ခုနှစ်မှာလူကုန်ကူးမှုတိုက်ဖျက်ရေးဥပဒေကိုအတည်ပြုခဲ့ပြီးပြောင်းလဲနေတဲ့အခြေအနေတွေနဲ့ကိုက်ညီစေဖို့ပြန်လည်ပြင်ဆင်နေကလက်ရှိမှာငါးနှစ်စီမံချက်နဲ့လှုပ်ဆောင်နေတယ်လို့လည်းတမချီကပြောခဲ့ပါတယ်
။ We have also taken appropriate measures to prevent potential human trafficking, slavery and labor exploitation in conflict areas.
ပြည်ပခဖြစ်ပေါ်ဒေသတွေမှာလူကုန်ကူးမှုကျွန်ပြမှုနဲ့လူအားခေါင်းပုံဖြတ်မှုတွေကိုဟန်တားနိုင်မှုလဲလိုအပ်တဲ့အရေးယူဆောင်ရွက်ချက်ပြည်ဖြစ်ပါတယ်။အရေးယူဆောင်ရွက်မှုအစိတ်ပိုင်းဖြစ်လူကုန်ကူးမှုအကြောင်းသတင်းဖြန့်ချိမြဝေတာတင်နန်းတွေပေးတာနှိုးချမှုရှိစေဖို့ဆွေးနွေးမှုတွေပြုလုပ်ခဲ့ပါတယ်။တိုင်းရင်းသားဘာသာတွေနဲ့လဲစားဆောင်တွေဖြန့်ဝေခဲ့ပါတယ်။ဒါတွေကိုအစိုးရအပြင်ဒေသခံ NGO တွေနိုင်ငံတကာ NGO အဖွဲ့တွေဘာသာရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်ခဲ့ပါတယ်
။ခုလိုလုံခြုံရေးကောင်စီမှလူကုန်ကူးမှုပြဿနာဖြေရှင်းဖို့မြန်မာနိုင်ငံအနေနဲ့ကြိုးပမ်းနေတဲ့အကြောင်းတမကြီးကပြောခဲ့ပေမဲ့လို့လေလက်ရှိမြန်မာနိုင်ငံမှာပဋိပက္ခဖြစ်ပွားရာဒေသတွေဖြစ်တဲ့အထူးသဖြင့်ကချင်နဲ့ရှမ်းအစရှိတဲ့ဒေသတွေမှာလူကုန်ကူးမှုအခြေအနေကဘယ်လိုရှိပါသလဲ။တိုင်းရင်းအမျိုးသမီးနဲ့မင်းကလေးငယ်တွေဘာကြောင့်လူကုန်ကူးခံကြရတဲ့အခြေအနေကိုဆက်ရောက်ခဲ့ပါတဲ့ဆိုတာကိုဆက်တင်ပြလိုပါတယ်။မွန်းနေလီကတော့ကချင်အမျိုးသမီးအစည်းအရုံးကဖြစ်ပါတယ
်။ကချင်ပြည်နယ်နဲ့ဒီမြောက်ပိုင်းရှမ်းပြည်နယ်ဆိုလို့ရှိရင်ဒီတရုတ်နဲ့ညီရပါပဲနော်။တရုတ်နဲ့မင်းနမိတ်ချင်းဆက်နေတဲ့အခါကျတော့ဒီလူကုန်ကူးမှုကပိုပြီးတော့လွတ်လွတ်ကူဖြစ်လာတယ်။လွတ်လွတ်ဆိုတော့တချို့အမိသားစုတွေမှာဆိုလို့ရှိရင်ဒီအဖေကဘယ်လိုလဲမင်းစောတုံးဆွဲတယ်တုံးဆွဲတဲ့ပုံမှာကျန်လို့ရှိရင်အိမ်မှာအမေကိုရိုက်နေတယ်နှိပ်ဆက်တယ်အဲ့လိုမျိုးအခြေအနေတွေဖြစ်လာတဲ့အခါမှာဒီသမီးဖြစ်တဲ့ကလေးပေါ့နော်ဆိုလို့ရှိရင်ဒီလိုမျိုးနေ့တိုင်းဒီကိစ္စတွေကိုမြင်နေကြုံတွေ့နေရတဲ့အခါကျတော့သူ့မှာထွက်ပေါက်ချလာတယ်ချလာတဲ့ပုံမှာတခြားနိုင်ငံမှာသူကအလို့ရှာဖို့အတွက်သူချောက်ထားလာတယ်။အဲ့ဒီပုံမှာပဲအခွင့်ကောင်းယူပြီးတော့ပေါ့နော်အဲ့လိုမျိုးဟိုရောင်းစားတဲ့အခြေအနေပေါ့နော်။ဒီအဲ့လိုမျိုးဖြစ်နေတဲ့ဒီမျိုးသမီးငယ်လေးတွေကိုရောင်းစားတာတွေအဲ့လိုမျိုးအခြေအနေလည်းရှိတယ်။ပြီးလို့ရှိရင်တချို့မိသားစုတွေဆိုလို့ရှိရင်ဒီ ဘယ်လိုပြောဒီမိုးရဆွာတော့တုံးချင်းအဖြစ်ညာတော့အဖြစ်ဒီပတ်စံပဲမြင်လာတာပေါ့နော်ပတ်စံပဲရချင်လာတဲ့အခါကျတော့အာဒီခြားနိုင်ငံကဒီညာတော့အဖြစ်ဒီကျုပ်ဖက်ကပေါ့နော်အာကွန်ဖိုးတွေပေးပတ်စံညာညာပေးပြီးတော့လာတောင်းရမ်းပြီဆိုလို့ရှိရင်ဘာမှစုံစမ်းတာမရှိဘဲနဲ့ဒီကိုယ့်ရဲ့သမီးတွေကိုအဲလွတ်လွတ်လပ်လပ်နဲ့ပေါ့နော်ဒီရှော့ရှော့ရှူရှူနဲ့အဲပတ်စံညာညာကြောင့်ဒီလိုမျိုးပေးစားတဲ့ရှိတယ်အဲ့လိုမျိုးပေးစားတာတခြားနိုင်ငံကျောက်သွားတဲ့အခါကျတော့အဆက်အသွယ်မရတော့တဲ့အခြေအနေပေါ့နော်ကြောက်နေတဲ့အခြေအနေပေါ့နော်တခြားနေရာမှာပြန်ပြီးတော့ရောင်းစားခံရတဲ့အခြေအနေပေါ့နော်ဒီလိုမျိုးကဒီလူကုန်ကူးမှုအခြေဆက်တွေကလည်းအများကြီးရှိနေတော့ပေါ့နော်ဒါတွေကလည်းဒီမြေဆေးဝါးစေတနာလေးကြောင့်အဲတချို့မျိုးသမီးတွေကထွက်ပေါက်ရှာလာတယ်တချို့မျိုးသမီးတွေဟာဆိုလို့ရှိရင်မြေဆေးဝါးတောက်တုံးတဲ့အဖေတွေနှိမ့်ဆက်တယ်ရိုက်နှက်တယ်ပြီးလို့ရှိရင်အိမ်မမနေချင်တဲ့အခါကျတော့ထွက်ပြေးတယ်အဲ့လိုမျိုးခြေလေးပေါ့နော်အဲ့ဒီခြေလေးပုံမှန်ဒီလူကုန်ကူးမှုကပေါ်ပြီးတော့ဖြစ်နေပါ
ခရှင်တိုင်းရင်သူမေရီတောင်ကတော့2017မှာမြန်မာစစ်တပ်နဲ့ KIA ကြားတိုက်ခိုက်မှုတွေစတင်ဖြစ်ပွားပြီးနောက်မန်စီမိုးမောက်ပြည်နယ်တွင်းရှိအိုးအိမ်မဲ့ဖြစ်ကြတဲ့ဒုက္ခသည်တောင်ကျော်ကိုလူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့ဖြစ်တဲ့လူမှုလင်းလို့အဓိပ္ပာယ်ရတဲ့ကချင်လူမှုအခြေပြုအဖွဲ့ကဖြစ်ပါတယ်သူကပဋိပက္ခကြောင့်ဒုက္ခရောက်ပြီးလူကုန်ကူးခံရတဲ့ကချင်အမျိုးသမီးတွေရဲ့ဘဝကိုအခုလိုပြောပြခဲ့ပါတယ
်မတော်မရဆိုပြောလို့ဒီစိတ်ကြောင့်မလို့ပေါ့အချင်းပြည်နယ်နဲ့ဆန်းပြည်နယ်မှာဆိုရင်စုစုပေါင်းဒုက္ခရောက်တဲ့အဲဒီ IDP တွေအားလုံးကဒီဒေသကအထက်ပြေးတင်းဆောင်နေတဲ့အားလုံးကတသိန်းနဲ့တောင်းပေါင်းနေရှင်ရှိတယ်။ခုအချင်းမျိုးပြောပြလို့လုံခဲ့တဲ့2015စက်တင်ဘာမှာပဲကျမတို့က၄နှစ်ပြည့်ပြီးမှ IDP ရဲ့အချင်းမျိုးကျမတို့လေ့လာဆန်းစစ်မှုတည်းကျမတို့လုပ်ခဲ့ပေါ့။
Okay.
အဲ့ခါမှာအခုကပြောရမယ်ဆိုရင်ကျမတို့ဟိုဒီဒုက္ခတွေအားလုံးအတွက်နိုင်ငံတကာဒီသာချင်းဆန္ဒပံ့ပိုးမှုအကူအညီတော်တော်ရော့နေတာကိုကျွန်တော်တွေ့ရတယ်။ဒီလူပေါင်းတသိန်းကျော်ဟာဆိုရှင်9နှစ်ကျော်ကြက်မှနေပြီဖြစ်တဲ့အတွက်သူတို့ရဲ့နေရက်ကိုဘယ်လိုမှပြန်လို့မရဘူး။ရင်းဆိုင်ရေးတာမရနိုင်တွေ့တကယ်ကိုစစ်မှန်တဲ့ညှိရပြီးတကယ်ကိုသူတို့ပြန်ခုရမယ်ဆိုချင်ပြန်မယ်လို့ဖြစ်တယ်။ဒီ9နှစ်တွင်မှာဆိုရင်အချိန်လေးတစ်ဒီ IGP မှာနှစ်နာဆုံးချုံမှုလို့ပြောရမလား။တော်တော်လေးနှစ်နာတဲ့အပိုင်းလို့ကျွန်တော်ပြောရတယ်။အဲတော့အခုချိန်မှာကျမအငြင်းန်းဒီဒုက္ခတဲ့ဆန်းကိုကျမအငြင်းန်းသွားတယ်မိခင်တွေနဲ့လည်းစကားပြောတယ်ပေါ့လေနော်အတက်အရန်ကြီးရဲ့အမျိုးသမီးဆိုရင်တို့ထရောမာထိနေပြီပေါ့ကျမတို့ဒီတိုင်းတိုင်းကအငြင်းတောင်ပေါ်မှာနေရဆိုပေမဲ့အငြင်းန်းကိုယ့်ရဲ့လုံအားနဲ့ကိုယ်နေပြီးစားရကိုယ့်အိမ်မှာကိုယ့်ဟာကိုယ်အငြင်း manage လုပ်နေရလို့ကဒီလိုမျိုးအချင်းအကျက်ထဲမှာနေရထိုင်တာကအစဒီဆယ်ပေပတ်လဲ၁၂ပေပတ်လဲအခန်းထဲမှာမိခင်မိဘရောသမက်ရောချွေးမရောသားသမီးရောအကုန်လုံးဒီလိုစုပြီးနေရဆိုရင်တို့ရဲ့ privacy ဒါကအမျိုးသမီးတွေတဲ့ကောအရန်ကိုဒါစိတ်ကြီးခိုက်စရာဖြစ်တယ်ပေါ့နော်ဒီလိုမှချုပ်ချုပ်ထောက်ပါရတယ်ကျမတို့ camp ထဲမှာဒီ9နှစ်တာအရဆိုရင်ကျမတို့ကြည့်မယ်ဆိုရင်အမျိုးသမီးရဲ့လေးတွေသူ့အမျိုးသမီးရဲ့ဆက်ကြောတက်လေးပဲဖြစ်လာတယ်ဆိုရဲကလေးတွေက camp နေအားလုံးကလည်းတိုးပြီးနေနေတဲ့အခါကျတော့ဒီလိုအခြေအနေတစ်ခုမှာတို့ကဘာဖြစ်တော့တို့ရဲ့အဲဒီလူလတ်မှုတစ်ခုအနေနဲ့တော့လည်းကောင်းစိတ်ထွက်ပေါက်ခုနေနေတော့လည်းကောင်းတချို့ဆိုအတငယ်ရွယ်နဲ့အိမ်ထောင်ပြုတ်သွားတဲ့ဟာမျိုးလေးချို့ဆိုရင်အိမ်မနေမယ်ဆိုခဏပြောတဲ့ဟာကိုစမ်းပါကျမနည်းနည်းမြင်အောင်ပြေပေါ့ဒီလိုဆယ်ပေဆက်နေပြီခမမိသားစု10ယောက်ရှိနေအားလုံးကတက်တက်တိတ်နေရတဲ့အခါမှာမိသားစုကိုထောက်ပံ့ဖို့ဆိုတဲ့ဟာမျိုးစိတ်နဲ့တယုတ်ပြည်တော့အလုတ်လုတ်သွားချတဲ့အမျိုးသမီးဟာဆိုရင်ရောင်းစားခံရတာမျိုးဖြစ်လာတဲ့ကိုတက်လုတ်တဲ့အတိုင်းဒါဘုံမေကိုမရတဲ့ဟာမျိုးလေးတွေပေါ့လေနော
်မြန်မာနိုင်ငံဟာအမေရိကန်နိုင်ငံကြီးဌာနရဲ့နှစ်စဉ်ထုတ်ပြန်တဲ့လူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာလူကုန်ကူးမှုတိုက်ဖျက်ရေးမှာပူးပေါင်းဆောင်ရွက်မှုအ ਨੇ ဆုံးဖြစ်တဲ့အနိုင်ဆုံးအဆင့်3မှာတက်မှတ်ခံခဲ့ရတဲ့နှစ်အတော်များများရှိခဲ့ပြီးဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့မြို့သူများကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင် You can bend but never break me cause it only serves to make me more determined to achieve my final goalStronger, not a novice.